အမေရိကန်ပြည်ထောင်စုထဲလာရောက်နေထိုင်ကြသူတွေအတွက်အခမဲ့စေကူတာခွင့်ရိတ်ခါနဲ့ဥအိမ်ထောက်ပံ့မှုတွေလိုပြည်သူအကျိုးခံစားခွင့်တွေရယူထားကြမယ်ဆိုရင်တော့ဒီလူတွေကိုနိုင်ငံတွင်းမှာအမြဲတမ်းနေထိုင်ခွင့်ဒါမှမဟုတ်နိုင်ငံသားဖြစ်ခွင့်ကနေတားမြစ်နိုင်ခွင့်ရှိမယ်မူဝါဒသစ်တစ်ခုကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်အဆိုအရကကြေညာလိုက်ပါတယ်။ရွှေပြောင်းဝင်ရောက်သူတွေအရေးလှုပ်ရှားသူတွေကတော့ဒီဥပဒေသစ်ဟာနိုင်ငံခြားသားကိုမနှစ်သက်တဲ့အဆင့်အတန်းခွဲခြားမှုအဖြစ်ပြောဆိုလိုက်ပြီးစန့်ကျင်ဆောင်ရွက်သွားမယ်လို့လည်းပြောကြပါတယ်။ PESTI ဝီတာကာဆော်ဝါရဲ့သတင်းကိုမတ်တင်ကီထိုက်ကပြောပြပေးမှာပါရှင်
။အမေရိကန်ပြည်ထောင်စုမှာနေထိုင်နေသူတွေအနေနဲ့အစိုးရအထောက်အပံ့အပေါ်အဓိကမှီခိုမှုကိုခွင့်မပြုတဲ့ဥပဒေသစ်ကိုအမေရိကန်နိုင်ငံသားဖြစ်ရေးနဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာဌာနရဲ့ယာယီညွှန်ကြားရေးမှူးကန်ကူချီနယ်လီကအင်ဂျီရောမှာပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာကြေညာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုကိုလာရောက်ဖို့ကြိုးစားနေသူတွေနဲ့နိုင်ငံတွင်းနေထိုင်ဖို့ကြိုးစားသူတွေကိုအားကိုကိုရက်တည်နိုင်ရေးကိုအခုမူဝါဒအသစ်ကတွန်းအားပေးမှာဖြစ်တယ်လို့လဲယာယီညွှန်ကြားရေးမှူးကန်ကူချီနယ်လီကပြောပါတယ်။
Today, USCIS, the agency I head as part of the Department of Homeland Security, has issued a rule that encourages and ensures
American ပြောင်းစုမှာနေလိုသူတွေဒါမှမဟုတ်လေလာရောက်ဖို့ကြိုးစားနေသူတွေကိုအားကိုကိုရက်တည်ရေးကိုတွန်းအားပေးမဲ့ဥပဒေစည်းမျဉ်းတစ်ကိုမိမေလုံးချုံရင်းဝန်ကြီးဌာနရဲ့ဌာနတစ်ခုဖြစ်တဲ့ကျွန်တော်ဦးဆောင်တဲ့ USCIS အနေနဲ့ဒီကနေ့ကြေညာချက်ထုတ်ပါတယ် American မှာခွင်လန်းရှာဖွေကြတဲ့ရွှေပြောင်းဝင်ရောက်လာသူတွေအောင်မြင်မှုရဖို့ကိုလည်းဒီဥပဒေကမြင့်တင်ပေးမှာဖြစ်ပါတယ်
။အခုစီးမြင့်တက်က2019ခုနှစ်အောက်တိုဘာလ15ရက်နေ့မှာစတင်တည်ရောက်မှာပါ။36လတာကာလအတွင်း12လကျော်အများပြည်သူခန်းစားခွင့်နေတဲ့ကတခုဓမ္မမဟုတ်လဲဒီထက်ပိုပြီးရယူနေသူကိုအစိုးရအထောက်အပံ့ကိုအဓိကမှီခိုသူအဖြစ်အခုဥပဒေသစ်အရသတ်မှတ်မှာဖြစ်ပါတယ်။အစိုးရထောက်ပံ့မှုခန်းစားခွင့်နှစ်ခုကိုတစ်လတာခန်းစားသူကိုလည်းနှစ်လတာအထောက်အပံ့ရယူမှုအဖြစ်သတ်မှတ်မှာပါအမေရိကန်မှာအမြဲတမ်းနေထိုင်ခွင့်ဒါမှမဟုတ်လဲနိုင်ငံသားအဖြစ်ပြောင်းလဲမဲ့သူတွေဟာအနာဂတ်မှာအစိုးရအထောက်အပံ့ကိုမှီခိုသူတွေဖြစ်မလာရေးရှောင်ရှားလိုတာလို့လဲယာယီညွှန်ကြားရေးမှူးကပြောပါတယ်ဒီမူဝါဒကဝင်ငွေနဲ့တဲ့ရွှေပြောင်းအခြေချသူတွေကိုမတရားသဖြင့်ပြစ်မှတ်ထားတယ်ဆိုပြီးဝေဖန်တဲ့အပေါ်မှာလည်းယာယီညွှန်ကြားရေးမှူးကူချီနယ်လီကအခုလိုတုံ့ပြန်သွားပါတယ
် Well we certainly expect people of any income to be able to stand on their own two feet and so
ဝင်ငွေနည်းသူများသူအလုံးဟာကိုယ်ခြေတော့ကိုယ်ရက်တည်နိုင်ဖို့ကျွန်တော်တို့ကအသေးချာမျှော်လင့်ပါတယ်ကိုကကိုကိုပြီးမရက်တည်နိုင်ဘူးဆိုရင်တော့ဒီအချက်ကသူတို့ကိုအမြဲတမ်းနေထိုင်ခွင့်ပေးမလားဆိုတာဆုံးဖြတ်ချက်အပေါ်မှာအကြီးအကျယ်ကိုစိုးကြိုးတက်ရောက်မှုရှိစေမှာဖြစ်တာကြောင့်စင်ရချိုးတဲ့သူတို့အနေနဲ့ကိုအားကိုကိုကိုပြင်ဆင်ထားနိုင်ပါတယ
်အမေရိကန်အစိုးရရဲ့အခုစီးမြင့်တဲ့မှာတော့လူသားချင်းစာနာထောက်ထားမှုဆိုင်ရာအခြေခံနဲ့ဒုက္ခသည်တွေနိုင်ငံရေးခလုံးကွင်းရှောက်ထားသူတွေလူကုန်ကူးခံရတဲ့ဒုက္ခသည်တွေနဲ့အိမ်တွင်းအကြမ်းဖက်မှုတန်ခံခဲ့ရသူတွေကိုတော့ကင်းလွတ်ခွင့်ပေးမှာဖြစ်တယ်လို့လဲယာယီညွှန်ကြားရေးမှူးကပြောပါတယ်ဒီကင်းလွတ်ခွင့်ကိုတော့လွှတ်တော်ကပြဋ္ဌာန်းထားတာပါအမေရိကန်ပြည်ထောင်စုအတွင်းအမြဲတမ်းနေထိုင်ခွင့်အတွက်မိသားစုဝင်တွေကိုငွေကြေးထောက်ပံ့နိုင်ပါတယ်ဆိုပြီးနိုင်ငံသားတွေကဂရိခံဝန်ချက်ပေးရတဲ့မိသားစုအခြေခံနဲ့ရွှေပြောင်းအခြေချသူတွေအပေါ်မှာလည်းအခုစီးမြင့်သက်ကတက်ရောက်မှုရှိမှာမဟုတ်ပါဘူးရွှေပြောင်းအခြေချမှုဆိုင်ရာလှုပ်ရှားတဲ့အဖွဲ့တွေကတော့ဒီစီးမြင့်သက်ကိုစန့်ကျင်ကြပါတယ်အဖွဲ့ပေါင်း200ကျော်ပါတဲ့နယူးယောက်ရွှေပြောင်းအခြေချသူများဆိုင်ရာညွန့်ပေါင်းအဖွဲ့ကတော့ဒီဥပဒေသစ်ကနိုင်ငံခြားသားကိုမနှစ်သက်တဲ့အဆင့်အတန်းခွဲခြားမှုအဖြစ်ပြောဆိုလိုက်ပြီးစန့်ကျင်သွားမယ်လို့လည်းကတိပြုပါတယ်။တစ်ချိန်တည်းမှာပဲဝင်ငွေနဲ့ရွှေပြောင်းအခြေချသူတွေရဲ့အခွင့်အလမ်းနဲ့အခွင့်အရေးကိုကာကွယ်ပေးတဲ့ National Immigration Law Center ကလည်းဒီစီးမြင့်သစ်နဲ့ပတ်သက်ပြီးအစိုးရကိုတရားစွဲမယ်လို့ပြောပါတယ်။အမေရိကန်အခွင့်အမ်းပြည်သူတွေရဲ့ငွေနဲ့ကြားခံရတဲ့အကျိုးခံစားခွင့်တွေကိုသုံးမဲ့စင်းရတဲ့ရွှေပြောင်းအခြေချသူတွေကိုကန့်တတ်နိုင်ရင်းနဲ့တစ်ဖက်မှာတော့ပညာဓာတ်တွေနဲ့ချမ်းသာသူရွှေပြောင်းအခြေချသူတွေကိုအမေရိကန်မှာပိုပြီးလက်ခံရေးအစိုးရရဲ့ဂျိုးပန်းမှုနဲ့ဒီစီးမြင့်သစ်ကကန့်ညီနေတာပါအခုစီးမြင့်သစ်ကြောင့်တရားဝင်ရွှေပြောင်းဝင်ရောက်လာသူတွေမှာစိုးရိမ်စိတ်များစေပြီးသူတို့ခံစားခွင့်ရှိတဲ့အများပြည်သူဆိုင်ရာခံစားခွင့်တွေရယူနေတာရပ်သွားမဲ့အရေးရွှေပြောင်းအခြေချသူအရေးလှုပ်ရှားသူတွေနဲ့ပညာရှင်တွေကစိုးရိမ်နေကြပါတယ်ရှင်